ဒီရွေကောက်ပွဲကော်မရှင်ရပေါ့နော်ဘူးစကုံတရင်ကိုပေါ့နော်လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပယ်ပြတ်ကြောင်းပေါ့ဟိုကြေညာချက်ထုတ်ပြန်ပြီးဖြစ်တာကြောင့်ဒုတိယမဲအများဆုံးရရှိတဲ့အန်ကက်အနေနဲ့ပေါ့နော်ဘယ်တော့လောက်စပြီးတော့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုထမ်းဆောင်ဖို့များရှိမလဲလို့ပါရှင်
ရွေးကောက်ပွဲကော်မရှင်ကလည်းအကဲကိုသူတို့ကဟိုကနေအတိမပြုတ်လောပို့ဖို့ကဒီမှာဟိုရဲအချင်းအချက်လက်တွေသူတို့ကတောင်းမှဖြစ်တယ်အဲ့ဒါဒီအန်ကဲအနေနဲ့ပေးပို့လိုက်ပြီးနောက်ပိုင်းသူတို့လွတ်တော်ကနေခေါ်မှတာဦးလေးကဆက်လို့ရပါတယ်ခရင်ရွေးကောက်ပွဲကော်မရှင်ကလည်းလွတ်တော်ကိုယ်စားလှယ်အတိမပြုတ်လောအကဲကိုပို့မှဖြစ်တယ်အဲ့ဒီနောက်ပိုင်းမှာအကဲကတက်ရမှာ
ဘလောက်လောက်ကြာနိုင်တဲ့အနေအထားရှိအောင်မလဲအန်ကဲ
တိတိကျကျတော့မပြောတတ်ဘူးဒီကော်မရှင်ကခေါ်လာမှသိမယ်တင်တယ်တိတော့ကြာမှာတော့မဟုတ်ပါဘူးဖူးတွေတော့မရှိတော့ပါဘူးရွေးကောက်ပွဲမတ်ပုံတင်တဲ့အခါမှာပြည်စုံကျွန်တော်တို့ကမတ်ပုံတင်ထားတဲ့တွေ့ကြုံမှုကိုရဲအချက်လက်ပြေးဖို့တော့ပဲရှိပါတယ်အရေးကြီးတာတော့အဲ့ဒါပါ
ဥစကုံတရင်ကိုပေါ့နော်အန်ကဲအနေနဲ့ကန့်ကွက်လာတင်ခဲ့ရတဲ့အကြောင်းနဲ့ပေါ့နော်ဒီခုံရုံကဆုံးဖြတ်ချက်မကြခင်ဂျားကာလာမှာပေါ့နော်အန်ကဲတို့ဆောင်ရွက်ခဲ့ရတဲ့အခြေအနေတွေရောဘလို့တွေများရှိခဲ့လဲရှင
်အန်ကဲတို့ဝင်စင်းတဲ့အခါမှာတရားမဲ့ပြုကျင်းမှုဥပဒေနဲ့ဆိုင်တဲ့ရွေးကောက်ပွဲမဲဆွေစည်းရုံးတဲ့နေရှင်မှာအဟအသားလေးတွေလုပ်တယ်နောက်ပြီးတော့မှအဖွဲ့အစည်းတွေနဲ့တားတာတွေရှိတယ်ပြီးတော့မှရွေးကောက်ပွဲဒီမဲဆွေစည်းရုံးခွင့်မပြုတာဒီသာထုတ်ပြန်တာတွေအဲ့လိုမျိုးအမျိုးမျိုးကြီးရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကမဲဆွေစည်းရုံးလို့မရအောင်အမျိုးမျိုးတားစီးတဲ့အတွက်ကြောင့်မို့အဲ့ဒါကြောင့်မို့ဦးလေးတို့ကစန့်ကွက်လို့တင်လိုက်တာဖြစ်ပါတယ
်အဟအသားတွေရောအငယ်ဘလို့တွေရှိခဲ့တာမျိုးလဲဟိုအငယ
်အထူးဒေတာတိတွင်တစ်ခေလုံးမှာအသားပါတီရောမိသူတူပုပုပါအဲမဲဆွေစည်းရုံးခွင့်မပြုရဆိုပြီးမှသာပြနာနေရှိတယ်ပြီးတော့မှကျေးရွာဒီမှာသတိပုဂ္ဂလဘဲပြီးပြီးတခြားဘေးပါတီမှာမဲဆွေစည်းရုံးခွင့်မပြုရအကယ်၍မဲဆွေစည်းရုံးခွင့်ပြုလို့ရှိရင်ရက်ွယ်အုပ်ချုပ်ရေးမှူးတို့အဲလိုမျိုးတွေဒီနေ့မှာတာဝန်ရှိတဲ့လူကိုအရေးယူပါမယ်ဆိုပြီးမှသူကကျူတင်ပြီးတော့မှအကြောင်းကြားထားတာဒီအဲလိုရှိတဲ့ခါကျတော့ဦးလေးတို့ကမဲဆွေစည်းရုံးသွားတဲ့ခါမှာအဲလိုရက်ွယ်ကလက်မခံတာဒီသီကာဦးစကုံတင်ခွင့်ပြုချက်မရှိဘူးဆိုရင်တော့မဲဆွေစည်းရုံးခွင့်မပြုဘူးဆိုတာဒီအဲ့လိုဖြစ်တော့အန်ကယ်တို့ကဝေးဆင်းရတဲ့နေရာမှာဟောပြောခွင့်မရအဲ့လိုဖြစ်တာဒီမှာတိကတော့
အဲ့ဒီနယ်ပယ်မှာပေါ့နော်ဒီဥစကုံတရင်ရဲ့ဩဇာတက်ရောက်မှုကဘယ်လောက်လောက်များရှိလဲရှင
်ဩဇာတက်ရောက်မှုကတော့ရှိပါတယ်သူရှိတယ်ဆိုတာသူအရင်တုန်းက NDAK အဖွဲ့အစည်းရှိတယ်အဲ့ဒီနောက်ပိုင်းကသူဒီ B2C အဖွဲ့အစည်းမှာဖွဲ့စည်းလိုက်တဲ့ခါကျတော့ဒီဒေတာမှကတော့ပြောရမယ်ဆိုရင်ခေတ်အဆက်ဆက်ကနေဒီအဖွဲ့အစည်းတွေပဲအုပ်ချုပ်တဲ့ခါကျတော့ B2D ကလည်းအဲဥပဒေကိုနားမလည်တဲ့ခါကျတော့အရင်ဥစကုံတင်အနာရှိတဲ့အတိုင်းပဲတင်ပြီးတော့မှနည်းနည်းဥစကုံတင်ကသူပြောလိုက်လို့ရှိရင်တော့ B2D ကကြောက်တာပေါ့အဲ့လိုမျိုးပေါ့လွတ်တော်ကိုယ်စားလှယ်ဒီဖွဲ့စည်းတဲ့ခါမှလည်းအဲ့လိုမျိုးသူတို့ကလက်မခံတာဒီဥစကုံတင်ကိုကြောက်ပြီးမှအဲ့ဒီအပိုင်းလေးတွေပါ
အငယ်တို့ပေါ့နော်ဒီရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတင်ပြီးတော့ပေါ့နော်ဟိုဒီ30ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ချက်ကြတယ်ပေါ့နော်ဒီလိုဆုံးဖြတ်ချက်မကြခင်ဂျာကာလာအငယ်တို့ဆောင်ရွက်ခဲ့ရတဲ့အခြေအနေတွေရောဘယ်လိုတွေများရှိလဲရှင
်ကဲတို့ကအတိကတော့တီတူတီနဲ့ဆွေးနွေးတယ်ပြီးတော့မှဒီဦးသကုံတင်ကြီးရဲ့တရားမဲ့ပြုကျင့်မှုဥပဒေဘုံမာနဲ့ဆိုင်တဲ့ကိစ္စတွေကျွန်တော်တို့ကဆွေးနွေးတိုင်တင်တယ်ဒါဥပဒေနဲ့ညှိဆုံးသလားမညှိဆုံးဘူးလားဆွေးနွေးတာတော့ရှိပါတယ်ကျွန်တော်တို့ကဒီကန့်ကွက်လိုက်တင်လိုက်ပြီးနောက်ပိုင်းစဉ်တော့ခုံရုံးကချိန်တာတော့ဆက်ကောက်လို့ရှိပြီတယ်အတိကတော့ကျွန်တော်တို့တက်တဲ့ဒီစစ်စဲတဲ့တက်တဲ့ဒီခေါ်တဲ့တက်တဲ့ရဲ့ထွက်ဆူချက်တွေခုံရုံးကစစ်စဲတဲ့ဦးလေးတို့ကိုတိုင်သွားထွက်ဆူပေးရတယ်ရှိတယ်အဲ့ဒီပါပဲအဲ့ဒီလောက်ပါပဲအတိက
အခုနောက်ဆုံးပေါ့နော်ဒီ30ရက်နေ့မှာဒီခုံရုံးကပေါ့နော်ဦးစကုံတရင်ကိုကိုစလဲအဖြစ်ကပြက်ပြဲတယ်ဆိုပြီးတော့ပေါ့နော်ဒီလိုဆုံးဖြတ်လိုက်တာဟာဘာကြောင့်ဆိုတာမျိုးတို့အန်ကယ်တို့ပြောပြတာမျိုးရောရှိလား
တရားမဲ့ပြုကြည့်မှုဥပဒေနဲ့ညှိစုံတယ်ပြီးတော့မှသူဒီတို့ဒီမှာငွေကြီးကြီးပေးပြီးတော့မှသိုံးတာတွေရှိတယ်။နောက်ပြီးမှလွတ်တော်ကိုယ်စားလှယ်တွေစားတဲ့ဥပဒေပုံမှန်တွေအတိတ်ကတော့အဲ့ဒါတွေပါပဲ
။အငယ်အခုလိုအချိန်ပေးပြီးဖြည့်ပေးရတဲ့အတွက် RF ကကျေးဇူးတင်ပါတယ်အငယ်
။ကျေးဇူးတင်ပါတယ်သမီး